မဒီမိုကရေစီရဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့ကူညီပေးမဲ့အစီအစဉ်ကိုဒီဇိုင်းမမလှုပ်ဆောင်ဖို့လိုအပ်ကြောင်းအထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကော်နဲကသမရဘိုင်ဒန်အစိုးရကိုတိုက်တွန်းလိုက်ပါတယ်ကတ္တကီပြည်နယ်အထက်လွှတ်တော်မှလည်းဖြစ်မြမအရေးကိုအစဉ်တစိုက်ကူညီဆောင်ရွက်ပေးနေသူတဦးလည်းဖြစ်တဲ့မစ်ချ်မက်ကော်နဲကမြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတနည်းပြည့်တဲ့ဖေဖော်ဝါရီလ၁ရက်နေ့ရက်စွဲနဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြထားတာပါတံပေါင်းများစွာသောမြန်မာပြည်သူတွေဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအားပေးနေကြတဲ့အကြောင်းဒါပေမဲ့ညီညွတ်ပြီးတတိပြောင်မြောက်တဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကြီးဟာနိုင်ငံတကာရဲ့ကူညီပံ့ပိုးမှုတွေလိုအပ်နေကြောင်းဒါကြောင့်လည်းလွန်ခဲ့တဲ့တနှစ်တာကာလကလေးကသမ္မတဘိုင်ဒန်အစိုးရအနေနဲ့မြန်မာဒီမိုကရေစီအရေးမှာအဟန့်တားဖြစ်နေသူတွေကိုအရေးယူဖို့နဲ့အမေရိကန်ရဲ့မဟာမိတ်တွေလည်းအလားတူလှုပ်ဆောင်ကြဖို့သူ့အနေနဲ့တိုက်တွန်းခဲ့ကြောင်းအထက်လွှတ်တော်မှမက်ကော်နဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချင်းအဲ့ဒီအာဏာသိမ်းမှုကိုသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချခဲ့တဲ့အပေါ်အာရမှုရှိပေမဲ့အဲ့ဒီလောက်နဲ့တင်မလုံလောက်ကြောင်းအမေရိကန်အစိုးရအနေနဲ့ဒီတဲ့ပူပီလှုပ်ပေးနိုင်တာတွေရှိနေသေးတယ်လို့လှုပ်လဲလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်အဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာအမေရိကန်အစိုးရအနေနဲ့အာရှဒေသအတွင်းကနိုင်ငံတွေအထူးသဖြင့်အိန္ဒိယနဲ့တန်တမာရေးအရာထိတွေ့ဆက်ဆံပြီးဦးစားပေးဆောင်ရွက်တင်ကြောင်းအကြံပြုထားပါတယ်ဒါပြင်လက်ရှိအာဆီယံအဖွဲ့ရဲ့အလဲကျအခွင့်အာဏာယူထားတဲ့ကမ္ဘောဒီးယားနိုင်ငံကတရားမဝင်စစ်အုပ်ချုပ်ရေးအဖွဲ့ကိုနိုင်ငံတကာအစည်းအဝေးပွဲတွေဖိတ်ခေါ်ဖို့ပြင်ဆင်နေတဲ့လုပ်ရက်တွေကိုအမေရိကန်အနေနဲ့လက်မခံတဲ့ကြောင်းလဲကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တပ်မတော်တစ်ခုတည်းအကျိုးအမြတ်ခံစားနေရတာမဟုတ်ကြောင်းဒီမိုကရေစီစိတ်သုံးသွားတဲ့မြန်မာနိုင်ငံတရုတ်လက်အောက်ခံဖြစ်လာအောင်တရုတ်အစိုးရကကာလရှည်ကြာစ조사လာခဲ့တယ်လို့ရုရှားကလည်းပေါ်နေတဲ့သူ့ရဲ့စစ်လက်နက်ပစ္စည်းတွေမြန်မာနိုင်ငံကိုရောင်းချပြီးအမြတ်ထုတ်နေကြောင်းအထက်လွှတ်တော်အမတ်မက်ကော်နဲရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာစစ်တပ်ဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်ဖမ်းဆီးတပ်ဖြတ်မှုတွေလုပ်ဆောင်ခဲ့တာမှာသူ့မိတ်ဆွေအနာဒီကောင်းဆောင်ဒေါ်ဆန်းစုကြည်အပါအဝင်အမေရိကန်နိုင်ငံသားကိုနေတမောင်ဒန်နီဖန်စတာနဲ့ဩစတြေးလျနိုင်ငံသားရှောင်းတန်းတွေလည်းပါဝင်တယ်ဆိုတာကိုကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ